မင်္ဂလာပါခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးစားတာဟာတပ်မတော်ရဲ့အခွင့်အရေးတွေကိုရှော့ချခြင်းလို့မဟုတ်ပဲမြန်မာတပ်မတော်ကိုဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တပ်မတော်ဖြစ်ဖို့ပြည်သူတွေလေးစားချစ်ခင်တဲ့တပ်မတော်ကောင်တစ်ခုဖြစ်စေခြင်းလို့ကြိုးပမ်းတာဖြစ်တဲ့အကြောင်းမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတောင်းဆန်းစုကြည်ကပြောကြားလိုက်ပါတယ်နေပြည်တော်စဖူတီရီမြို့နယ်မှာနိုဝင်ဘာ18ရက်နေ့ကပြုလုပ်ခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြည်သူသဘောထားရယူရေးဟောပြောပွဲမှာတော်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဆိုရင်ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တမတော်ကြားမှာစိတ်ဝင်းကွဲအောင်တိုက်ပင်နေတဲ့ပုံစံတွေလည်းရှိပါပြီ။အဲ့ဒါတွေကိုကျမတို့ကနေပြီးတော့ရှင်းရှင်းလင်းလင်းမြင်ရတယ်။ကျမတို့ကတမတော်ရဲ့အခွင့်အရေးတွေကိုရှော့ချခြင်းလို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုကျမတို့လုပ်နေတာမဟုတ်ပါဘူး။ကျမတို့ရဲ့တမတော်ကိုဒီမိုကရေစီစနစ်နဲ့ကန့်ညီတဲ့တမတော်ကောင်းတစ်ခုမြင့်မြတ်တဲ့တမတော်ကောင်းတစ်ခုပြည်သူကလေးစားချစ်ခင်တဲ့ပြည်တမတော်ကောင်းတစ်ခုဖြစ်စေခြင်းလို့ကျမတို့ဒီလိုဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမယ်ဆိုပြီးတော့တိုက်တွန်းနေတာပါ။ဒီမှာတခါတဲ့တမတော်ကိုဖွဲ့စည်းခြင်းကတုန်းကစောစောပိုင်းတုန်းကဖေဖေပြောသွားတဲ့စကားတစ်ခုကိုကျမပြန်ပြောပါမယ်။တိုင်းပြည်ဟာတမတော်ရဲ့အစေခံမဖြစ်ရဘူး။တမတော်ဟာတိုင်းပြည်ရဲ့အခြေခံဖြစ်ရမယ်ဆိုတဲ့စကားပါ။ဒီဟာဖေဖေကဘယ်လို့တမတော်ကိုတံပိုးထားတယ်ဆိုတာကိုပြတာပါ။တိုင်းပြည်ရဲ့အခြေခံဆိုတာအင်မတန်မှတိတ်ခါရှိတဲ့နေရာပါ။အင်မတန်မှတိတ်ခါရှိတဲ့တာဝန်တစ်ခုဖြစ်ပါတယ်။တိုင်းပြည်ရဲ့အခြေခံတဲ့ပို့ပြီးတော့ခိုင်မာတဲ့နေရာဆိုတာမရှိပါဘူး။ဒီတော့တိုင်းပြည်ကိုအကျိုးပြုဖို့အတွက်ထူထောင်ခဲ့တဲ့တမတော်မလို့ဒီရည်ရွယ်ချက်အရာဆက်ပြီးတော့လုပ်သွားမယ်ဆိုတော့ကျမတို့ယုံကြည်လို့ဒီဖွဲ့စည်းပုံအခြေခံဥပဒေတောင်းတဲ့ရေးကိုကျမတို့တိုက်တွန်းနေတာဖြစ်ပါတယ်။
ဒါတော့ဒေါအောင်ဆန်းစုကြည်ပြောကြားသွားတာဖြစ်ပါတယ်။အခုတော့မှထူးထူးခြားခြားမှတ်သားမိတဲ့ဇာတ်ကားတွေထဲမှာဗိုလ်ချုပ်ကြီးဟောင်းနဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌဟောင်းဦးနေဝင်းရဲ့မျိုးတွေပြောကြားချက်တွေလည်းပါဝင်ပါတယ်။ဒီပြောကြားချက်တွေဟာပြည်တွင်းပြည်ပသတင်းဌာနတွေမှာပုံစံမျိုးမျိုးနဲ့ဖော်ပြခဲ့ရမှာစိတ်ဝင်စားစရာအချက်နှစ်ခုကိုသတိထားခဲ့မိပါတယ်။2002ခုနှစ်ကဦးနေဝင်းရဲ့မိသားစုကိုနေအခြေချုပ်အကျဉ်းချဖို့မျိုးတွေကိုနိုင်ငံတော်ပုံကံမှုနဲ့နှစ်ရှည်ထောင်ဒဏ်တွေအပြစ်ပေးဖို့အမိန်ပေးခဲ့တာဟာစစ်ဆိုးရအဖွဲ့တဲကခေါင်းဆောင်တူတွေကဆောင်ရွက်ခဲ့တာလို့နိုဝင်ဘာ15ရက်ကသမရရဲ့လူချင်းချမ်းသာကိုလည်းပြန်လွတ်မြောက်လာတဲ့ဦးအေးနေဝင်းက RFA ဆက်သွယ်မေးမြန်းချက်မှာဖြေကြားခဲ့ပါတယ
်။ကိုယ်တိုင်တကယ်စာကိုခံမှာမဟုတ်ဘူးပေါ့လေ။ဒါပေမဲ့သူခိုင်းစေရတဲ့လူတွေပြန်ကြားခဲ့ပုံရအဲ့ချင်းအဲ့ခါတော့ပြည်ဝင်နိုင်ငံတော်မှာအမြင့်ဆုံးထောင်ထမ်းဆောင်တဲ့လူပဲလုခိုင်းရတာပါပဲ
။ဟုတ်ကဲ့နာမည်ပြောပြလို့ရမလားရှင်အခုချိန်မှာအဲ့ဒီလူကလက်ရှိတာဝန်ရှိနေပါသေးလား
။အခုလက်ရှိတာဝန်မရှိတော့ပါဘူး။လက်ရှိနိုင်ငံတော်ဖြစ်ပြနေတဲ့စီနီမျိုးတွေကိုတော့သူလည်းစိုးရင်စိတ်ရှိသေးတယ်လို့တလို့ကပြည်သူလူထုဥက္ကဋ္ဌကြီးပြောခဲ့တာရှိပါတယ်
။ဟုတ်ကဲ့ဒါဆိုရင်ဗိုလ်ချုပ်မှုကြီးတန်းရွှေကိုယီညွှန်းတဲ့သဘောလားရှင
်။ဟုတ်ပါတယ်
။ဆိုဒါဆိုရင်ဗိုလ်ချုပ်မှုကြီးတန်းရွှေကဒီနေအင်ဂျယ်ချုပ်ချတာတို့ဒီဖန်းစီတာတို့ဒီဟာတွေအားလုံးကိုသူကအမိန့်ပေးခဲ့တယ်ဆိုတဲ့သဘောပေါ့နော်
။ဟုတ်ပါတယ်။ကျွန်တော်တို့တရားစုမှာတာဖာရီယောက်ကိုတော့အမှုတင်ပြီးတော့တရားစွဲပြီးတော့လုပ်ဖို့အမိန့်ပေးခဲ့တာပါ။ဒါပေမဲ့ကျွန်တော်တို့အမိန့်နဲ့ကျွန်တော်တို့အဖိုးကိုတော့နေအင်ဂျယ်ချုပ်ချဖို့ဆိုပြီးတော့ဆောင်ရွက်ခဲ့တယ်လို့ကျွန်တော်သိရပါတယ်။ဒါပေမဲ့အဲ့ဒီအချိန်ခါမှာတောင်ကျူနေတဲ့ပြည်ထောင်စုဝန်ကြီးရဲ့အသွင်းမှုတွေတခြားတိုင်းမှုတွေပါလို့အကုန်လုံးစစ်ဖက်နေပဲရရှိတဲ့အကုန်လုံးကဒါကိုလက်မခံနိုင်ဘူးလို့သူပြန်တင်ပြခဲ့တဲ့အတွက်အဲ့ဒါကိုလိုက်လျော်ပြီးတော့ကျွန်တော်တို့ဖုန်းကတော့မလုပ်နဲ့တော့ဆက်ပုံစံမျိုးပြန်ထုတ်ပေးခဲ့ပါတယ်
။ဦးအေးနေဝင်းရဲ့ထေချားချက်မှာပဲနောက်ထပ်ထူးခြားတာတစ်ခုလည်းတွေ့ရပါတယ်။1993ခုနှစ်ဗိုလ်ချုပ်ကြီးစောမောင်ကျမ်းမာရေးရာအနာယူဖို့လိုတဲ့အကြောင်းစစ်ဖက်ထိတ်တန့်အရာရှိတွေကဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းရဲ့အိမ်ကိုလာရောက်တိုင်ပင်တဲ့အခါနောက်တက်မဲ့ကာကွယ်ဦးစည်းချုပ်နဲ့ဒေါအောင်ဆန်းစုကြည်ညှိနှိုင်းဆွေးနွေးပြီးတော့တိုင်းပြည်အတွက်အလုပ်လုပ်ကြဖို့ဦးနေဝင်းကမှာကြားခဲ့တယ်ဆိုတဲ့အချက်ဖြစ်ပါတယ်
။ကျွန်တော်တို့အဖိုးကအစီမှာဗိုလ်ချုပ်မှုကြီးစောမောင်ကကျမရဲ့အခြေအနေမကောင်းလို့ဗိုလ်ချုပ်မှုကြီးတန်းရွှေကိုခန့်အဖို့လာပြီးတော့တက်မတော်အကြီးကြီးတွေကပြောကြတဲ့ရအဲ့ဒါ1992ခုနှစ်ဧပြီလ18ရက်နေ့မှာပါ။အဲ့ဒီမှာပြောကြတဲ့ရကျွန်တော်တို့အဖိုးကပြောပါတယ်အပြစ်တက်လာတဲ့ဦးစည်းချုပ်နဲ့နောက်ရတာဥက္ကဋ္ဌအစ်စ်နဲ့အဖွဲ့ရဲ့ကျွန်တော်တို့ကလေးပါလေးနဲ့မျိုးပေါင်းလို့ရမယ်။ပြီးတော့ညီမထက်ထက်လုပ်ရဆိုင်ရာရှိတာတွေကိုတက်မတော်သိခါမကြောက်တက်မတော်ဒီတကယ်တိုင်းပြည်အတွက်လိုအပ်တဲ့ဟာမျိုးကိုစုပ်ပြီးတော့အာဏာမှာဖက်တွယ်ထားတဲ့ဟာမရှိဘူးဆိုတော့မင်းတို့တက်ပြေးပြရမယ်လို့ပြောခဲ့ပါတယ
်။ဟုတ်ကဲ့
ပြောခဲ့ပေမဲ့လို့လေသူတို့ကတောင်ဆန်းစုကြည်နဲ့ဆက်တွယ်တဲ့နေလောက်တော့မလုပ်ဘူး။တစ်ဖက်ကတော့မျိုးသားရင်ညာစေလုပ်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့စင်စင်နဲ့ပေးတဲ့အနေနဲ့အမျိုးသားညီလာခံစင့်ခေါ်ဖို့လုပ်ခဲ့ပါတယ်။အဲ့လိုလုပ်ဖို့အတွက်ကြိုတင်ပြီးတော့သူတို့ကြံစည်နေတာမျိုးဖြစ်တဲ့အတွက်ဒီလိုမပတ်သက်ချင်တော့ဘူးဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့အဖိုးကအဲ့ဒီနှစ်မှာပဲမေလ၄ရက်နေ့မှာသူဒီအဖိုးကစစ်ဖက်နေတဲ့လူပန်းသားတွေမှာသူတပ်ပုံကိုလုံးဝမထည့်ရဘူးဆိုပြီးတော့ဒီလူလူကိုအကျဉ်းချထုတ်ခဲ့ပါတယ်
။အခုတော့မှတ်မှတ်သားသားစကားများစီစဉ်ရည်လောက်ပါပဲခင်ဗျာ။ကြည့်ရှုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။